သားရှင်များခင်ဗျာအခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညုံရေးကောင်စီမှာအဖွဲ့ဝင်15နိုင်ငံဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ပြီးတဲ့နောက်တမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးညင်ညာချက်တရကိုထုတ်ပြန်လိုက်ပါတယ်အဲ့ဒီညင်ညာချက်ထက်မှာမြန်မာနိုင်ငံမှာအေးအေးချမ်းချမ်းနဲ့ဆန္ဒပြကြသူတွေအပေါ်မှာစစ်အစိုးရကအကြမ်းဖက်ပြီးတော့ရရဆက်ဆက်ဖြိုခွဲနှိမ်နင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြစ်တင်ရှုံချတဲ့အကြောင်းမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးပေါ်ဆောင်နိုင်ဖို့အတွက်ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအများဆုံးပြန်လည်ပြီးတော့လှုပ်ပေးဖို့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်တဲ့စစ်မှန်တဲ့အမျိုးသားရင်ကြားစီရေးဆွေးနွေးပွဲတွေကိုကုလသမဂ္ဂအဖွဲ့ကြီးရဲ့အကူအညီနဲ့အကောင့်ထဲပေါ်သွားဖို့ဆိုတာတွေရေးသားဖော်ပြထားပါတယ်။အဲဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထုတ်ပြန်ကြေညာချက်နဲ့အခုမစ္စတာကမ်ဘာရီမြန်မာနိုင်ငံကိုမသွားရောက်မီပနာမရှေ့ပြေးအစီအစဉ်ဖြစ်နဲ့အာရှနိုင်ငံတွေကိုခရီးထွက်ခွာသွားတဲ့ကိစ္စတွေကိုဆွေးနွေးသွားပါမယ်။ဒီနေ့စကပိုင်းမှာပါဝင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ဧည့်သည်တော်တွေကတော့ NCGUB ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂတာဝန်ခံဦးတောင်ထွန်းမြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမောင်မောင်မြင့်နဲ့အမေရိကန်တက္ကသိုလ်စီးပွားရေးပညာရှင်ဦးစော်ဦးတို့ဖြစ်ကြပါဗျ။စောစောကတင်ပြခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြီးညာချက်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့အင်ဂျီချင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့စင်ကာပူနိုင်ငံအင်ဒိုနီးရှားနိုင်ငံစတဲ့နိုင်ငံတွေကဒီကုလသမဂ္ဂရဲ့ကြီးညာချက်ကိုထောက်ခံကြပြီးတော့အလားတူပဲဒီဂျပန်နိုင်ငံတို့ဗြိတိန်နိုင်ငံတို့ကလည်းပဲဒီကုလသမဂ္ဂကြီးညာချက်နဲ့ပတ်သက်ပြီးတော့အားရတယ်မစ္စတာဂမ်ဘာရီအနေနဲ့သက်ဆိုင်တဲ့အင်ဂျီချင်းနိုင်ငံတွေမြန်မာနိုင်ငံအပေါ်မှာအကျိုးသက်ရောက်မှုရှိနိုင်မဲ့ဒီနိုင်ငံတွေနဲ့ညှိနှိုင်းပြီးတော့ဒီဆက်လက်ဆောင်ရွက်သွားဖို့မျှော်လင့်နေတယ်ဆိုတဲ့အကြောင်းမြန်မာနိုင်ငံမှာလူ့အခွင့်အရေးတွေတိုးတက်ကောင်းမွန်လာရေးဒီမိုကရေစီအသွင်ကူးပြောင်းရေးတွေအတွက်လည်းပဲမစ္စတာကမ်ဘာရီရဲ့ခရီးစဉ်ဟာအထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းစသဖြင့်အားလုံးကထောက်ခံခဲ့ကြပါတယ်ဒီလိုထောက်ခံမှုတွေထွက်လာတာနဲ့ဒီရက်ပိုင်းမှာပဲစစ်အစိုးရကလည်းပဲဒီကုလသမဂ္ဂကအခုလိုထုတ်ပြန်ကြေညာလိုက်တာနဲ့ပတ်သက်ပြီးတော့စိတ်မကောင်းမှုဝင်နေတယ်ဒါမြန်မာနိုင်ငံရဲ့ကိစ္စဟာနိုင်ငံတကာကုလသမဂ္ဂကနေအခုလိုလာပြီးတော့ဖြည့်ရှင်းစရာမလိုဘူးသူတို့ပြည်တွင်းရေးကိစ္စသာဖြစ်တဲ့စသဖြင့်ပြန်လည်ပြီးတော့ကြေညာခဲ့တာကိုလည်းကျွန်တော်တို့ဒီကြားသိဖတ်ရှုရပါတယ်ဒီမစ္စတာကမ်ဘာရီရဲ့ခရီးစဉ်ကအခုတနင်္လာနေ့မှာဆိုလို့ရှိရင်ထိုင်းနိုင်ငံကနေစတင်တော့မှာဖြစ်ပါတယ်ဒီမစ္စတာကမ်ဘာရီရဲ့ခရီးစဉ်ဟာဒီကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်ထားတဲ့ကြေညာချက်အတိုင်းဘယ်လိုများဆက်လက်ပြီးတော့အကောင့်ထဲပေါ်နိုင်မလဲဆိုတာကိုမြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂတာဝန်ခံဒေါက်တာကောင်းထွန်းကိုဥပမာကျွန်တော်မေးမြန်းလိုပါတယ်ခင်ဗျာ
ဟုတ်ကဲ့မောင်ကြီးပထမအဦးဆုံးကျွန်တော်ပြောချင်တာကတော့ပြောင်းလဲသွားတဲ့နိုင်ငံတကာအခင်းချင်းပေါ့နော်ဒီလုံခြုံရေးကောင်အစည်းအဝေးနဲ့ဒီတပါပတိအလှည့်ကျဥက္ကဋ္ဌရဲ့ကြေညာချက်တွေကိုဒါကြံကြည့်လိုက်လို့ရှိရင်တလားလောက်အတော်အတွင်းမှာကိုမြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့အစည်းအဝေးဟာ၃ချိန်လောက်ဖြစ်သွားပါတယ်နော်၃ချိန်လောက်ဒါတစ်ခုနဲ့တစ်ခုမကြောက်ဘူးမစ္စတာကမ်ဘာရီကိုလွတ်တယ်နော်ကျွန်တော်တို့ပြန်လာတယ်ချက်ချင်းတရက်နှစ်ရက်အတွင်းမှာအစီရင်ခံခိုင်းတယ်ချက်ချင်းဆွေးနွေးတယ်နော်လုပ်ငန်းစဉ်တွေကိုချတဲ့အခါမှာဒီအလှည့်ကျဥက္ကဋ္ဌရဲ့ဒီကြေညာချက်အနေနဲ့ထုတ်ပြန်တယ်ဆိုတာဒါကလုံခြုံရေးကောင်စီရဲ့ပါဝင်ပတ်သက်မှုမှာအဆင့်တစ်ခုကိုရောက်သွားတယ်လို့ပြောလို့ရပါတယ်ဒါပထမဦးဆုံးအချိန်အခုလိုမျိုးဖော်မှာပေါ့နော်တကယ်တရားဝင်အလှည့်ကျဥက္ကဋ္ဌရဲ့သဘောထားကိုထုတ်ပြန်တာ15နိုင်ငံစလုံးရဲ့သဘောထားအပေါ်မှာအခြေခံပြီးထုတ်ရတဲ့အတွက်ကြောင့်မလို့ဒီနေရာမှာဒီတရုတ်နိုင်ငံဒီဟလာလုံခြုံရေးကောင်စီဖွဲ့ဝင်ဖြစ်တဲ့အင်ဒိုနီးရှားနော်စင်ကာပူလည်းဝင်ပြောသွားတယ်ဆိုတော့အိန္ဒိယနိုင်ငံကြီးရဲ့နိုင်ငံရေးအခင်းချင်းကလည်းအချိုးကွေးတစ်ခုရောက်သွားတယ်တကဘာလုံးရဲ့နိုင်ငံရေးအခင်းချင်းကလည်းကျွန်တော်တို့အချိုးကွေးရောက်သွားတယ်တကဘာလုံးတို့ကျွန်တော်ကပြောတာကဒါကလုံခြုံရေးကောင်စီနဲ့မကဘူးဒါဇနီဘာမှာလုပ်တဲ့ဒါလူခွင့်ရေးအကောင်ဆယ်ရဲ့ရေးပေါ်အစည်းအဝေးမှာဆိုလို့ရှိရင်ဒီဆုံးဖြတ်ချက်ကကျွန်တော်တို့ consensus ပေါ်အများသဘောတူမဲမခွဲပဲနဲ့ကျသွားတယ်။ဒါအရင်တော့ဆိုရင်နိုင်ငံတကာနိုင်ငံရဲ့လူခွင့်ရေးနဲ့ပတ်သက်လည်းဒီအနောက်ဒီမိုကရေစီအုပ်စုနဲ့ဖွံ့ဖြိုးဆဲနိုင်ငံတဲ့အုပ်စုတွေကြားထဲမှာအမြင်အမျိုးမျိုးကွဲပြားရတာကနေဗမာအရေးကိစ္စမှာတူညီသွားတဲ့အပိုင်းတွေဆိုတော့ကျွန်တော်ပြောချင်တာကအခင်းချင်းပြောင်းသွားတယ်အချိန်မြန်လာတယ်မစ္စတာကမ်ဘာရီကိုဒါအစည်းအဝေးပြီးပြီးချင်းထွက်လိုက်တယ်အခုတိုင်းမှာရောက်နေတယ်။နောက်ဗမာပြည်ထဲကိုပြန်ဝင်မယ်နော်အခြေအနေတွေပေါ်မှာမူတည်ပြီးတော့နာဘဘက်ကနေပြီးတော့ဥက္ကဋ္ဌကနေဘလို့တုံ့ပြန်မလဲဆိုတော့ဟာကိုနှစ်ပတ်အတွင်းမှာကျွန်တော်တို့ပြန်ပြီးတော့သုံးသပ်မယ်ရှေ့ပါဆက်လန်း ရမယ်ဆိုတာကိုဒီ American တမ်းမှတ်ကြီးပါဝင်တာတမ်းမှတ်တွေတော်တော်များများပြောထားတယ်အပိုင်းတွေရှိပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာတောင်းလွန်ခမရအဲ့ဒီတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဂျိုးပန်းလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုမစ္စတာကမ်ဘာရီကဒီမြန်မာနိုင်ငံနဲ့ပတ်သက်နေတဲ့နိုင်ငံတွေကိုသွားရောက်ပြီးညှိနှိုင်းမယ်ဆိုတော့ကဒီနိုင်ငံတွေကတင်ပြချက်တွေဆွေးနွေးချက်တွေနဲ့အတူသူကမြန်မာပြည်ကိုရှေ့လာလဲမှာသူသွားဖို့အစီအစဉ်ရှိတယ်လို့လည်းသိရတယ်ဒီတော့သူ့အနေနဲ့ဘယ်အတိုင်းအတာလောက်တည်အောင်ဟုတ်လားအခုပနမအစင်မှာဆောင်ကျင်းနိုင်မလဲဗမာပြည်မှာအခုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ကဒီတော်တော်လေးပဲစိုးရင်ရတဲ့အနေအထားဖြစ်တယ်ဆိုတာကိုတော့အားလုံးကလည်းသဘောတူညီထားကြပြီပေါ့လေအဲ့လိုသဘောတူထားပြီဆိုတော့ကခုနကျွန်တော်တင်ပြသလိုပဲမစ္စတာကမ်ဘာရီရဲ့ခရီးစဉ်ကိုပထမပိုင်းမှာဘာလို့ဖြစ်လာနိုင်အောင်မလဲဆိုတာကိုကျွန်တော်ဆက်ပြီးတော့သုံးသပ်ချင်ပါတယ်အဲ့တော့ဥမောင်မြင့်အနေနဲ့ရောဘယ်လိုများမြင်လဲခင်ဗ
ျဒီမစ္စတာကမ်ဘာရီရဲ့ခရီးစဉ်မှာဒီမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကိုသွားပြီးတော့စကားပြောမယ်ဆိုတဲ့ကိစ္စမှာကျွန်တော်မြင်တာကတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့သဘောထားထုတ်ပြန်ကြေညာချက်အပေါ်ကိုအခြေခံပြီးတော့သူပြောလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒီသဘောထားကိုအခြေခံပြီးတော့ပြောမယ်ဆိုလို့ရှိရင်လည်းအဓိကတောင်းဆိုချက်တွေဖြစ်တဲ့ဒီနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ကိစ္စမျိုးတွေနောက်ပြီးတော့ဒီမြန်မာနိုင်ငံမှာဒီမျိုးသားပြန်လည်ရင်ကြားစေရေးအတွက်ဒီစစ်မှန်တဲ့သူတို့ပြောတာစစ်မှန်တဲ့တွေးဆောင်ဆွေးနွေးမှုတွေဖြစ်ဖို့ဆိုတော့အဲ့ဒီကိစ္စကိုဇောင်းပေးပြီးတော့ပြောလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီကိစ္စကိုဇောင်းပေးတဲ့နေရာမှာလည်းပဲဟိုအရင်တုန်းကကုလသမဂ္ဂကရောဟဲ့လားဒီအာဆီယံအဖွဲ့ကရောတန်ရောင်လိုက်ခဲ့ဘူးတဲ့ဒီမူဝါဒ9ချက်နဲ့သွားနေတဲ့လမ်းပြမြေပုံကိစ္စအဲ့ဒီလမ်းပြမြေပုံကိစ္စကိုအခုပြောမယ်ဆိုရင်ဒီကုလသမဂ္ဂကိုနိုင်ကောနောက်ပြီးတော့အာဆီယံကိုနိုင်ကောဒီစကားကိုမဟတော့ပါဘူးဒီလမ်းပြမြေပုံဟာမြန်မာနိုင်ငံကိုတကယ်တမ်းဒီမိုကရေစီနိုင်ငံဖြစ်အောင်လုပ်ပေးမယ့်လမ်းပြမြေပုံတရားအနေနဲ့သူတို့မယုံကြည်တော့ပါဘူးအဲ့ဒါလို့မယုံကြည်တော့လို့လဲစစ်မှန်တဲ့တွေးဆောင်ဆွေးနွေးမှုတွေဖြစ်ဖို့ဆိုပြီးတော့သူတို့ညှော်လင့်တာပါအဲ့ဒါကိုလည်းသူတို့ကြိုးပမ်းနေတာပါဆိုတော့တစ်ဖက်ကပြန်ကြည့်ပြန်တော့လဲဒီစစ်အစိုးရရဲ့သဘောထားကြီးငါချက်ကအဲ့ဒါမှဘာပါလဲဆိုရင်ဒီအိန္ဒိယနိုင်ငံတွေနဲ့ဟဲ့လားဒီအာဆီယံနိုင်ငံတွေဟာတဲ့ဒီသူတို့လုပ်နေတဲ့မူဝါဒ9ချက်နဲ့ဒီလိုသွားနေတဲ့မူဝါဒလမ်းစဉ်9ရပ်ကိုထောက်ခံပါတယ်ဆိုပြီးတော့ကြိုးဆိုပါတယ်ဆိုပြီးတော့ရေးထားပါတယ်ဆိုတော့အဲ့ဒီနှစ်ခုကပြောမယ်ဆိုလို့ရှိရင်တစ်ခုနဲ့တစ်ခုဆန့်ကျင်နေတယ်လွန်ဆွဲနေတယ်ဆိုတဲ့ဘောမှာရှိပါတယ်စေအစိုးရကလည်းသူတို့ရဲ့ဒီမူဝါဒလမ်းစဉ်9ရပ်ကိုသူတို့ကင်ထားတယ်ကုလသမဂ္ဂကလည်းဒီမူဝါဒလမ်းစဉ်9ရပ်နဲ့သွားရင်မဖြစ်တော့ဘူးဆိုတော့သူတို့သိနေတယ်ဆိုတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဒီကိစ္စဟာဒီတော်တော်လေးစိတ်ဝင်စားစရာလည်းကောင်းတယ်တော်တော်လေးလည်းအားပြိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့မစ္စတာကမ်ဘာရီကဒီအခုပြီးခဲ့တဲ့ရက်ပိုင်းကပဲစင်ကာပူနိုင်ငံကဒီအင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ Straits Times သတင်းစာထဲမှာသူဒီ editor တယောက်နဲ့အမေးအဖြေလုပ်တော့ကဒီမြန်မာနိုင်ငံရဲ့အခြေအနေအခုပေါ့လေကွန်နာရုံကပြောသလိုပဲစိုးရင်စရာဖြစ်နေတယ်ဆိုတာမှန်တယ်ဒီညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ကိစ္စမှာနှစ်ဖက်စလုံးကလည်းပဲစိတ်ဝင်စားနေကြတယ်ဒေါအောင်ဆန်းစုကြည်အနေနဲ့လည်းအရင်တုန်းကတည်းကမှပိုးပြီးတော့အခုဆိုလို့ရှိရင်ဆွေးနွေးမှုတွေလုပ်ဖို့လို့အားတဲ့တော်ရှိနေတယ်သူကပြောခဲ့တယ်ခင်ဗျမစ္စတာကမ်ဘာရီကအခုလို့သူကထုတ်ဖို့ပြောနေတဲ့အချိန်မှာပဲကျွန်တော်တို့ကြားထားတဲ့သတင်းတချို့တည်းမှာပေါ့လေဟိုဒေါက်တာတောင်းတွန်းလည်းပဲအရင်တစ်ပတ်ကသွေးနွေးဝိုင်းမှာပြောသွားမှုပါတယ်ဒီ poverty alleviation ဆိုတာဟာလားဒီဆင်းရဲမွဲတေမှုကိုဥစွာတိုက်ဖျက်ဖို့ဆိုတဲ့ကိစ္စတွေလည်းပဲပါတယ်လို့ကျွန်တော်ကြားပါတယ်ခင်ဗျအဲ့တော့ဒီဆင်းရဲမွဲတေမှုကိစ္စတွေကိုကိုင်းတွယ်ဖြည့်ဆင်းပြီးတဲ့နောက်ပိုင်းမှာခုနပြောခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိစ္စကိုသွားမယ်လို့ပြောခဲ့တဲ့စကားကိုကျွန်တော်တို့ကြားမိတော့စည်ရဲမွေးတင်မှုတိုက်ဖြတ်ရေးအဲ့ဒါလောက်အရေးကြီးသလားဒီလောလောဆယ်မြန်မာနိုင်ငံရဲ့အခြေအနေမှာနိုင်ငံရေးပြုရင်ပြောင်းလဲမှုကပိုးပြီးတော့အရေးမကြီးဘူးလားဆိုရဲမိန့်ခွန်းတစ်ခုလည်းပဲကျွန်တော်တို့တွေးမိလာပါတယ်ဒီတော့စီးပွားရေးပညာရှင်တယောက်အနေနဲ့ဟလာဒေါက်တာဇော်ဦးကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ခင်ဗျ
ဟုတ်ကဲ့တီးတဲ့လားကဖြစ်ခဲ့တဲ့လူလူလှုပ်ရှားမှုရဲ့အဓိကမြဖြားခံရပြဿနာကိုကြည့်မယ်ဆိုရင်ဒီလောင်စာစီဈေးနှုန်းကိုတိုးမြင့်လိုက်တာနေဆက်ပြီးတော့နောက်ဆုံးလူလူလှုပ်ရှားမှုတိုင်းမှာလည်းနံပါတ်1တောင်းဆိုခဲ့တာကကုန်စည်နှုန်းချစင်ရေးကိစ္စဖြစ်ပါတယ်။အဲတော့ဒီ1988ခုနှစ်မှာဖြစ်ခဲ့တဲ့လူလူအောင်ကြွားမှုကြီးနဲ့ရှင်းကြည့်မယ်ဆိုရင်လည်းဒီစီးပွားရေးပြဿနာတွေဟာနိုင်ငံရေးပြဿနာတွေနဲ့လည်းတွန်တွဲပြီးတော့ဖြစ်လာလေရှိပါတယ်။အဲလိုစီးပွားရေးနဲ့နိုင်ငံရေးပြဿနာတွေပေါင်းသွားတယ်ဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံမှာအကြတဲ့တွေဟာအရင်အထက်မတူဘဲနဲ့ပိုပြီးတော့ကျက်ကျက်တဲတဲခဲခဲခဲဖြစ်လာတဲ့အနေအထားမျိုးရှိပါတယ်။ဒါကြောင့်မလို့လေဒေါအောင်ဆန်းစုကြည်ကတော့တက်မရောခေါင်းဆောင်တွေကပါဒီကိစ္စကိုအရေးကြီးဆောင်ရွက်ရမယ့်ကိစ္စဆိုပြီးတော့အဘေါ်ရာရှိလာတယ်ဆိုပြီးတော့လေကမ္ဘာရီမြင်တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းကျွန်တော်တို့အခုနောက်ဆုံးမနေ့ကထုတ်ပြန်လိုက်တဲ့ဒီနာဖတုတ်ပြန်ကြေညာချက်အရဆိုရင်တော့ဒီလမ်းမြမြေပုံ9ချက်ကိုပဲဆက်ပြီးတော့ကျင့်သုံးသွားမယ်ဆိုတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်လည်းအလုံးသိပြီးတဲ့အတိုင်းပဲဒီလမ်းမြမြေပုံ9ချက်ထဲမှာကဒ ီစီးပွားရေးချက်တဲမှုနဲ့ပတ်သက်ပြီးတော့လည်းဘာမှအဖြေပါတာမဟုတ်ဘူးခင်ဗျာဒီကိစ္စကနိုင်ငံရေးအချက်တွေကိုပဲဦးစားပေးပြီးတော့လှုပ်ထားတာဖြစ်တဲ့အတွက်ကြောင့်မလို့အခုချက်ချင်းနိုင်ငံလူထုအတွက်ကိုစီးပွားရေးအရချောင်းလေစီနိုင်မဲ့အစီအစဉ်မျိုးအတွက်ကိုလည်းတမတော်ဆိုတာကစဉ်းစားထားဖို့မရပါဘူးအဲ့တော့နောက်ကျွန်တော်တို့အနည်း20ကြာကျွန်တော်တို့ဒီဈေးကွက်စီးပွားရေးစနစ်ကိုကျင်းသုံးခဲ့ပြီးတဲ့တိုင်အောင်တော်မှပဲတိုင်းပြည်ကဖွံ့ဖြိုးတိုးတက်တဲ့နောက်မှာဖွံ့ဖြိုးခဲ့ဘူးဆိုတော့ဒီကိစ္စဟာကျွန်တော်တို့ရဲ့စီးပွားရေး policy တွေချွတ်ချော်လွမ်းမနေရာအကြောင်းလဲဖြစ်နိုင်တယ်နောက်တစ်ချက်ကလည်းဒီတမတော်ခေါင်းဆောင်တွေအနေနဲ့စီးပွားရေးကိုဘယ်လိုပြင်ရမှန်းသိရင်တောင်မှကျွန်တော်တို့လူလူရဲ့ယုံကြည်မှုနဲ့လူလူရဲ့ထောက်ခံမှုမပါတဲ့အတွက်ကြောင့်မလို့တချို့ကိစ္စတွေကိုလုပ်တဲ့အခါမှာအောင်မြင်တဲ့လောက်မအောင်မြင်တာလည်းရှိတယ်ဒါကြောင့်မလို့အခုလက်ရှိအနေအထားမှာကတော့ဒီစီးပွားရေးပြဿနာတွေကိုပြေလည်အောင်နှိမ့်နိုင်မယ်ဆိုရင်နိုင်ငံရေးအတွက်လည်းရင်ကြားစီရေးကိစ္စတွေမှာအထောက်အကူဖြစ်လာနိုင်တယ်လို့ဒီစီးပွားရေးပြဿနာတွေကိုလုပ်ဖို့ဆိုတဲ့နေရာမှာလည်းနိုင်ငံရေးထောက်ခံမှုနဲ့လူလူယုံကြည်မှုကလည်းအရေးကြီးတာဖြစ်တဲ့အတွက်ကြောင့်မလို့ခုနလိုနိုင်ငံရေးဆွေးနွေးတွေ့ဆုံဆွေးနွေးပွဲတွေကလည်းမပါမဖြစ်ဖြစ်ရမယ်ဆိုတော့ဒွန်တွဲလာတဲ့အချက်တွေကိုကျွန်တော်ထောက်ပြချင်ပါတယ်ခင်ဗျာ
စီးပွားရေးလမ်းချော်နေတာကတော့ဒါကဧကံမလွဲပေါ့ဗျာကျွန်တော်တို့လည်းပဲသဘောပေါက်ပါတယ်ဒီလိုလမ်းချော်နေလို့လည်းပဲတိုင်းပြည်ကဒီလိုနစ်တဲ့နစ်ပြီးတော့ဟလာအကုန်လုံးချွတ်ချုံကြနေတာပေါ့လေဒါပေမဲ့တစ်ချက်စဉ်းစားစရာကစီးပွားရေးအကြအတဲတွေကိုဖြည့်ရှင်းမယ်ဟလာစင်းရဲမွဲတင်မှုတွေကိုဖြည့်ရှင်းမယ်ဒါတွေပြီးတော့နိုင်ငံရေးကိုလည်းပဲတစ်ဖက်ကနေပြီးတော့တွန်တွဲပြီးတော့လှုပ်သွားမယ်ဆိုပေမဲ့လို့ဒီစီးပွားရေးအကြအတဲဖြည့်ရှင်းနေတဲ့ကိစ္စအတွက်အချိန်တွေကုန်နေမယ်ဆိုရင်ခုနပြောတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုအတွက်ကပိုးပြီးတော့များဟိုဝေးနေမလားလို့ကျွန်တော်တို့တွေးမိတယ်ဒေါက်တာတောင်းထွန်းကပဲလို့မြင်ပါတယ်
ဟုတ်ကဲ့ပါဘုန်းကြီးဂမ်ဘာရီရဲ့နောက်ပိုင်းမှာဒီကျောတော့နောက်ခံပြီးတဲ့အားကတော့ဒါပိုးပြီးတော့ကြီးလာတာပေါ့နော်သူပေးမဲ့သဘောထားတွေလာအရင်သဘောထားပေးခဲ့တာတွေအတိုက်တွန်းခဲ့တာတွေအကြံပြုခဲ့တာတွေအဲဒါတွေနောက်မှာကျွန်တော်ဝန်းရံမှုကတော့ပိုများလာတာပေါ့နော်သို့တော့ခဏနောက်ပိုင်းရဲ့အထက်ထဲမှာဒီကျွန်တော်တို့ဒီမိုကရေစီအင်အားစုတွေကိုမျက်ကိုင်းတွဲဆက်ဆံနေပုံတွေကိုကြည့်ရတာကကျွန်တော်တို့ဘာနဲ့တူနေသလဲဆိုတော့နောက်ပိုင်းကဒီတွဲဆုံဆွေးနွေးမှုကိုမြင်တဲ့အမြင်ဟာအဲကျွန်တော်တို့လိုချင်တဲ့UN ကရောနိုင်ငံတကာရောမြင်တဲ့เนาะကျွန်တော်တို့ဒီတန်းတူညီမျှတဲ့ခြေကံပေါ်မှာတွေ့ဆုံဆွေးနွေးပုံစံမျိုးမဟုတ်ဘူးမြင်နေတာကဥမာကျွန်တော်တို့ဒီအဖြစ်ခက်ရစဲရေးကိစ္စတွေဆွေးနွေးတုံးကသဘောမျိုးပဲဒီနီးနာမျိုးနဲ့ပဲချင့်ကပ်နေတာကိုကျွန်တော်တို့တွေ့ရတယ်ဥမာအဖြစ်ခက်ရစဲရေးလုပ်မယ်ဆိုရင်အပွဲတစ်ခုနဲ့ပထမပိုင်းမှာတွေ့မယ်နောက်တစ်ခုကအဲ့ဒီနည်းမျိုးကိုသူတို့ကလုံးဝကိုအချမ်းပရန်းနဲ့ကိုစိုးမိုးရေးလုပ်မယ်လူလူကိုဖိမယ်လူလူကိုယ်တိုင်ကိုကလက်ခံလိုက်အောင်လာဒါတွန်းအားပြီးလုပ်တယ်အဲ့ဒီလိုနည်းနဲ့ဒီအပြစ်ခတ်ရဆဲရေးတွေကိုအပေါ်စီးနဲ့သူတို့လိုချင်တဲ့ပုံစံကိုလုပ်သွားတာဆိုတွေ့တယ်အဲ့တော့အခုအနေအထားမှာလည်းပဲပထမဒီအတိုက်ခံဒီဒီမိုကရေစီအင်အားစုတွေ NLD ပဲဖြစ်ဖြစ်เนาะကျွန်တော်တို့ဒီအကြောင်းသားခေါင်းဆောင်တွေပဲဖြစ်ဖြစ်အခုတပြည်လုံးမှာရှိတဲ့ဟာလိုက်ပြီးတော့ဖန်းစည်းနေတယ်ဆိုတဲ့သဘောကပထမအဆင့်မှာသူတို့ကဒီဘက်ကိုကျွန်တော်တို့လုံးဝကိုအင်အားချိနေသွားအောင်လုပ်ပြီးတော့မှဒီအပေါ်စီးကနေပြီးတော့သူတို့ချပြတာကိုလက်ခံကိုလက်ခံရမယ်ဆိုတော့ဆွေးနွေးပွဲပုံတရံမျိုးဒီနီးနာကိုပဲဦးတည်နေတယ်လို့ကျွန်တော်တွေ့ရတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီမစ္စတာဂမ်ဘာရီတွေ့ကြုံရမယ်လုပ်ငန်းဖြစ်စဉ်ဟာချောချောမွေ့မွေ့လုပ်ငန်းဖြစ်စဉ်တော့ဟုတ်ဘူးစိန်ခေါ်မှုတွေအများကြီးရှိလိမ့်မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့လည်းကြောင့်ပြောတာကဒီအခဏိသားတွေကိုတုံးသက်ပြီးတော့ကျွန်တော်တို့အဲဒီ UN နေနဲ့ဒါကိုလွယ်လွယ်တွက်လို့မရဘူးတကယ်တမ်းတွဲဆုံဆွေးနွေးရေးကနေအသေးပွင့်ထွက်လာစေချင်တယ်ဆိုလို့ရှိရင်ရန်ကုန်မှာဒါမစ္စတာဂမ်ဘာရီရဲ့ရုံးွယ်ရှိဖို့လိုတယ်ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုကိုဟလာနာဖာဘက်ကတရားဝင်လက်ခံပြီးတော့ institutionalize လုပ်တယ်လို့ခေါ်တာပေါ့ဗျာနော်တကယ်ရုံးွယ်ဖွင့်မယ်ကုလသမဂ္ဂရဲ့ပါဝင်ပတ်သက်မှုဟာဒီပြတ်တောင်းမဟုတ်ဘဲနဲ့လက်တိုက်ဆိုသလိုဖြစ်ဖို့လိုတယ်အဲ့ဒီနေရာမှာဒီတရုတ်တို့အိန္ဒိယတို့အပါအဝင်အိန္ဒိနာချင်းတွေကလည်းဝန်းရံဖို့လိုတယ်အဲ့လိုနည်းနဲ့မှကျွန်တော်တို့အဖြေရှာနိုင်လိမ့်မယ်လို့မြင်တယ်
ဟုတ်ကဲ့ခင်ဗျာဒီမစ္စတာဂမ်ဘာရီအနေနဲ့ကအခုလိုပေါ်လေသွားပြီးတော့ဟိုဘက်ဒီဘက်ညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာဒီခုနဦးတောင်တုံးပြောလိုပဲစိန်ခေါ်မှုတွေအများကြီးရရှိနေမှာပါအဲ့ဒါလွယ်လွယ်ကူကူနဲ့လည်းပဲစစ်အစိုးရအနေနဲ့ကအာဏာကိုဆွန့်လွတ်မှာတော့မဟုတ်ပါဘူးဒီတော့ခုနဦးစော်ဦးပြောခဲ့တာနော်ဒီတစ်ဖက်ကနေပြီးတော့စီးပွားရေးအကျတဲတွေကိုဖြည့်ဆင်းပြီးတော့တစ်ချိန်တည်းမှာပဲနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုလုပ်ဖို့လို့ပေါ့လေကြိုးပမ်းမယ်ဆိုရင်တော့ဘယ်လိုဖြစ်လာမလဲဥမောင်းအောင်မြင်ကဘယ်လိုမြင်လဲခင်ဗျ
ကျွန်တော်ဒီဆောကဥစ္စာဥပြောသွားတဲ့ကိစ္စကိုလေအဲ့ဒီကိစ္စကိုတော့ကျွန်တော်သဘောတူပါတယ်ခင်ဗျာဒီဘာကြောင့်လဲဆိုတော့ဒီနိုင်ငံရေးနဲ့စီးပွားရေးကဆက်ဆက်နေရတဲ့တကြောင်နောက်ပြီးတော့ဒီနိုင်ငံရေးနဲ့စီးပွားရေးတိုးတက်အောင်ဆိုတဲ့ကိစ္စကိုလှုပ်တာဟာလေတကယ်တမ်းပြောမယ်ဆိုရင်စီးပွားရေးဒီမှာနိုင်ငံရေးကိုလုံးဝမဟုတ်တဲ့အတွက်ကြောင့်အဲ့ဒီနှစ်ခုအပြိုင်တူသွားလို့ရတ ဟုတ်ကဲ့ပါဆရာဆရာတော့တော့တယ်ဒါတရားမဝင်ကျင်ဆုံးနေတဲ့သဘောပေါ့လေသူတို့ရဲ့ဆွေမျိုးသားချင်းကောင်းစားရေးသူတို့နဲ့အလွန်တက်တဲ့လူဒါဒီဘဝတုတ်တဲ့ရေဒီလုပ်ပိုင်ခွင့်နေရရှိရေဆိုတော့ဒါမျိုးတွေကိုလျှော့ပြရမယ်အနေထားရှိပါတယ်တနည်းအားဖြင့်ပြောမစင်စီးပွားရေးပိုင်းမှာလည်းဒီဒီမိုကရေစီနဲ့ပတ်သက်တဲ့နီးနာတွေဝင်လာမယ်အနေထားလည်းရှိပါတယ်လာလို့ပဲနိုင်ငံရေးကိုအတူတူဝိ အတူတူဟာဖြည့်ရှင်းတဲ့နီးဟာအသိတော်ဆုံးနီးဖြစ်တယ်လို့ကျွန်တော်လည်းမြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနိုင်ငံရေးပြဿနာတွေကိုဖြည့်ရှင်းဖို့ကကိုပဲတော်တော်ကြီးကိုဒီလှုပ်ဆောင်ရမယ်ကြိုးပမ်းရမယ်အခြေအနေရှိနေတယ်အဲ့တော့တစ်ဖက်ကနေစီးပွားရေးပြဿနာတွေကိုကြပြိုင်နဲ့ဖြည့်ရှင်းသွားမယ်ဆိုတာကတကယ်တမ်းလက်တွေ့လှုပ်တဲ့ညံမှာပြင်းပြောက်နိုင်ပါမလားခင်ဗျဥသောဦးအဲ့ဒါဟုတ
်ကဲ့
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲဆိုတဲ့အကြောင်းအရာအောက်မှာပဲကျွန်တော်တို့ဆွေးနွေးရမယ့်ကိစ္စတွေကတော်တော်များပါလိမ့်မယ်။မှားဆကြည့်ရတာကတော့ဒီမစ္စတာဂမ်မာရီပါဝင်ဒီကပကုလသမဂ္ဂကကျွမ်းကျင်တဲ့သူတွေတချို့စဉ်းစားတဲ့ကိစ္စကတွေ့ဆုံဆွေးနွေးတဲ့အခါမှာဒီစီးပွားရေးကိစ္စတွေကိုဆွေးနွေးရင်လည်းဒီဟာကဘုံပြဿနာဖြစ်တဲ့အကြောင်းမျိုးဒီအပေါ်မှာအဖြေရှာစဉ်းစားကြမယ်ဆိုရင်အဖြေထွက်ဖို့ကပိုပြီးတော့လိစားနိုင်မယ်ဆိုပြီးစဉ်းစားတဲ့ပိုင်းလေးတွေရှိပါတယ်ဆိုတာကဒီစီးပွားရေးကိစ္စကိုဆွေးနွေးခြင်းအဖြစ်ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးမှုမှာအောင်မြင်မှုလမ်းစာကိုပို့ပြီးဖော်နိုင်တယ်ဆိုတဲ့အနေအထားမျိုးလည်းရှိနိုင်ပါတယ်ဒါဥပမာကြောင့်ပြောရလဲဆိုတော့ကျွန်တော်တို့အခုလက်ရှိကသနာကိုပဲကြည့်မယ်ဆိုရင်ဒီတန်ခါဒေတီကျောင်းသားကောင်းဆောင်တွေနောက်ပြီးတော့ဒီမိုကရေစီအင်အားစုတွေအားလုံးကိုအခုလိုအကြမ်းဖက်ပြီးနှိမ်နှင်းလို့ရပြီမဲ့လေအခုဟိုဈေးကွက်ထဲမှာဖြစ်နေတဲ့ကုန်စည်နှုန်းတော့တနက်နဲ့ချိန်ပြီးတော့ချလို့မရပါဘူးတမရောဆိုတာအတွက်အဓိကဖြစ်နေတာကကုန်စည်နှုန်းကိုဘလို့မှကင်တွယ်ဖြည့်ရှင်းလို့မရတဲ့ပြဿနာရယ်နောက်တစ်ချက်ကလည်းတမရောသားတွေအပါဝင်ဒီတမရောအောက်ခြေပိုင်းတစ်ခုလုံးကကျွန်တော်တို့အခုလက်ရှိစီးပွားရေးအကျပ်တွေကိုလည်းသူတို့ကခါးစီးပြီးခံနေရတဲ့အနေအထားရှိတယ်အဲ့တော့ဒီတမရောခေါင်းဆောင်တွေအနေနဲ့လည်းဒီအောက်ခြေတန်ရင်းတပ်ဖွဲ့တွေမှာဖြစ်နေတဲ့သက်သာချောင်ကြီးအိဆာကိုလည်းမဆောင်ရပေးနိုင်သူတို့ဦးစီးလုတ်တိုင်လုတ်ကင်နေတဲ့ဒီဥပိုင်စီးပွားရေးကော်ပိုရေးရှင်းတွေကလည်းတောက်တောက်လေးရှုံးဆိုရဲအခြေအနေမျိုးမှာဒီစီးပွားရေးပြဿနာဟာဒီတမရော်ရဲ့ပြဿနာလေးအဓိကဖြစ်နေပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ကင်တွေဖြည့်ရှင်းတဲ့အခါမှာလည်းကျွန်တော်တို့အိန္ဒိယနိုင်ငံတွေဖြစ်တယ်အမတန်မှအရေးကြီးတယ်တရုတ်နိုင်ငံအိန္ဒိယနိုင်ငံနဲ့ထိုင်းနိုင်ငံတို့ကလည်းကျွန်တော်တို့နိုင်ငံတွေမှာတည်ငြိမ်မှုဘယ်လောက်ရှိမလဲစီးပွားရေးရကိုဘလောက်ထိဖြစ်မြောက်အောင်ဆောင်ရွက်နိုင်မှာလဲဆိုတဲ့အချက်တွေကိုလည်းသူတို့ကတော်တော်ကိုအနီးကစောင့်ကြည့်နေတာလည်းတွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာဒီတွေ့ဆုံဆွေးနွေးပွဲဖြစ်ရေးနဲ့အဲ့ဖြစ်လာအောင်ဆွေးနွေးရမယ့်အချက်တွေထဲမှာဒီစီးပွားရေးကိစ္စတွေကိုလည်းဒါကိုဆွေးနွေးမယ်ဆိုရင်ဒါကကျွန်တော်တို့တိုင်းပြည်ထဲမှာလူမှုအများစုကဒီဒီမိုကရေစီရောတပ်မတော်ခေါင်းဆောင်တွေပါစတင်စဉ်းစားနိုင်တဲ့ကိစ္စတွေဖြစ်ုံနဲ့မကဘူးကျွန်တော်တို့အင်းနီနာချင်းနိုင်ငံတွေနဲ့နိုင်ငံတကာကပါဒါကိုဖြည်းဖြည်းစီစီအကူအညီပေးနိုင်မယ်ကိစ္စတွေဖြစ်နေတော့ဒါဟာကျွန်တော်တို့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေအတွက်ခြေနှန်းဆနိုင်အောင်အထောက်အကူအများကြီးပြုနိုင်တဲ့ကိစ္စလို့လည်းပြောလို့ရပါတယ
်ဟုတ်ကဲ့အဲ့လိုသာဖြစ်လာမယ်ဆိုရင်တော့အင်မတန်ကိုပဲအားတက်စရာကောင်းပါတယ်လေဒါပေမဲ့လို့ဟိုအများကစိတ်ပူနေတာတခုကလည်းပဲစေစိုးရအနေနဲ့ကတွေ့ဆုံဆွေးနွေးပွဲလုပ်လို့ပါတယ်လို့ပြောထားပေမဲ့လို့အကြောင်းအမျိုးမျိုးပြပြီးတော့အချိန်ဆွဲနေမှာကိုလည်းပဲစိုးရိမ်နေကြတာဒီအများကြီးရှိပါတယ်ဒီတစ်ဖက်ကနေပြီးတော့တွေးဆောင်ဆွေးနွေးမှုတွေလုပ်ပါမယ်လို့ပြောပြီးတော့တစ်ဖက်မှာကနှိတ်ကုတ်မှုတွေဖန်ဆီးမှုတွေအမျိုးမျိုးရှိနေတယ်ဆိုရင်ဒီဟာကဒီတွေးရိုးသားရိုးသဘောရိုးဟုတ်ပါမလားဆိုပြီးတော့တန်ပြရဝင်စရာတွေလည်းဖြစ်လာတယ်မနေ့ကပဲ78မျိုးဆက်ចောင်းသားကောင်းဆောင်ကိုထေးကျွယ်တို့ဟာလာနောက်ထပ်3ဦးပေါ့လေចောင်းသားကောင်းဆောင်3ယောက်နောက်ပြီးတော့တခြားចောင်းသား1ယောက်4ယောက်ကိုဖမ်းသွားကြပြန်ပြီဒီတော့ဒီကိုထေးကျွယ်တို့လို့ចောင်းသားခေါင်းဆောင်တွေနိုင်ငံအတွက်ကိုပုံမှန်လင်းလင်းနဲ့စေရင်သာထားပြီးတော့ပြောကြဆိုကြတဲ့လူတွေကိုအညှိုးကြီးကြီးနဲ့များကင်တွယ်အေးအေးယူမလားဆိုတာလည်းပဲပူပင်တော့ကတွေဖြစ်နေကြပါတယ်ဥတော်တို့အဲ့ဒါရောဘယ်လိုလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့လည်းအများကြီးသိပ်ဖို့ပါတယ်เนาะကိုဒီကိုထေးကျွယ်တို့ ဖန်ခံသွားပြီးတဲ့နောက်ပိုင်းမှာခုနောက်ပိုင်းက ICRC လည်းပဲတွဲဆောင်ဝင်မပေးဘူးနော်ဘယ်နေရာဒီမှာရောက်တယ်လဲဆိုတာလည်းမသိကြဘူးဆိုတဲ့နေရာမှာဒီနှိမ့်ဆက်ညှဉ်းပန်းခံရမယ့်ဟာတွေကျွန်တော်တို့စိတ်ပူပါတယ်အမှန်မှန်ကတော့ဒီ88အကြောင်းသားကောင်းဆောင်တွေကိုပြီးခဲ့တဲ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ဃာတော်တွေရောလူငယ်တွေရောရဟန်းတော်တွေရောကျွန်တော်တို့တောင်းဆိုတဲ့တောင်းဆိုမှုကိုတရားပြန်ကြည့်လို့ရှိရင်ဒါအမျိုးသားပြန်လည်တင်မြတ်ရေးဖြစ်တယ်နော်အားလုံးရဲ့တောင်းဆိုမှုတွေကတောက်လျှောက်ဆိုသလိုပါပဲနော်အကျန်းဖက်ဖြိုခွဲတဲ့အထီကိုခဏလူလူရဲ့တောင်းဆိုမှုဟာအမျိုးသားပြန်လည်ပြင်မြရေးတွေးဆုံဆွေးနွေးရေးထိတ်တိုက်တွေးဆုံရေးကျွန်တော်တို့မဟုတ်ပါဘူးနော်ခဏမစ္စတာဂမ်ဘာရီကနေတဆင့်လုံခြုံရေးကောင်စီနော်ကျွန်တော်တို့အင်ဒီဇနာချင်းနိုင်ငံနေနော်ကုလသမဂ္ဂလူခွေကောင်စီဒါတွေကနေချပြနေတဲ့လမ်းကြောင်းကလည်းပဲတက်မတော်အတွက်ဂုံတိတ်ခါရှိတဲ့ထွက်ပေါက်ဖြစ်ပါတယ်ခဏ UN ချင်းကမှုမှာအဓိကကဏ္ဍနှစ်ခုရှိတယ်တပြိုင်တည်းသွားမယ်ကဏ္ဍနှစ်ခုတစ်ခုကတော့အင်အားစုအားလုံးလက်ခံနိုင်တဲ့ဒီဖွဲ့စည်းပုံတရက်ကိုကျွန်တော်ညှိနှိုင်းဆွေးနွေးရေးအဲ့လိုဆွေးနွေးတဲ့နေရာမှာလဲဒီဖွဲ့စည်းပုံဟာတက်မတော်ရဲ့အခန်းကဏ္ဍကျင်းနေပေါ့ပါဝင်မဲ့အတွင်ကူပြောင်းရေးကာလအတွက်ဖွဲ့စည်းပုံတရက်ကိုရေးဆွဲရေးနော်နောက်တစ်ခုကအင်အားစုအားလုံးပါဝင်ဆွေးနွေးပြီးတော့ကျွန်တော်တို့အကောင့်ထဲပေါ်နိုင်မဲ့ခုနလူတို့ရဲ့အရေးပေါ်ပြဿနာတွေကိုဖြေရှင်းပေးနိုင်မဲ့ဟလာ poverty eradication ကိစ္စဆိုတော့ဒီနှစ်ခုစလုံးကိုပြန်ကြည့်မယ်ဆိုရင်တမရောအတွက်ဂုံတိတ်ခါတက်စီရအမတန်ထပ်ပေါက်ကိုပေးနေတာနော်တမရောကဒီမိုကရေစီရအတွင်ကူပြောင်းမှုမှာလည်းဟလာသူတို့လှုပ်သွားပေးခဲ့တယ်ဆိုတဲ့သမိုင်းကြံရင်မယ်အတဖက်မှာလည်းပဲခဏတိုင်းပြည်မှာဖြစ်နေတဲ့ဟလာလူတို့ရဲ့စားဝတ်နေရေးပြဿနာကိုလည်းသူတို့ကိုယ်တိုင်ပါဝင်ပြီးတော့ဒီပြဿနာတွေကိုဝင်ဖြေရှင်းသွားပေးတယ်ဆိုတဲ့နော်ဂုံတိတ်ခါကိုပြန်ဆယ်ပြီးတော့တမရောရဲ့ဂုံတိတ်ခါကိုပြန်တင်နိုင်မဲ့ထပ်ပေါက်တွေ
ဟုတ်ကဲ့အခုခုနကကျွန်တော်တင်ပြခဲ့တဲ့အခုလုံခြုံရေးကောင်စီကနေပြီးတော့ဖမ်းဆီးထားတဲ့နိုင်ငံရေးကြီးအကဲတွေလွှတ်ပေးရေးဆိုပြီးတော့တရားစကားတရားဝင်ပြောဆိုတိုက်တွန်းနေတဲ့အချိန်မှာပဲထပ်ထပ်ပြီးတော့ဖမ်းနေစည်းနေတဲ့ကိစ္စအတွက်ကျွန်တော်တို့ကပုံမှန်တော့ကဖြစ်မိတာပါအဲ့တော့ဒီចောင်းသားတွေနောက်ပြီးတော့ယဟန်တန်ဃာတွေဆန္ဒပြမှုတွေမှာပါဝင်ပတ်သက်ခဲ့တဲ့လူတွေကိုအခုဖမ်းဆီးနေတဲ့ကိစ္စတွေဟာလွန်နေပြီလားအဲ့ဒီအကြောင်းကိုဥမ္မောအမြာဘယ်လိုမြင်လဲခင်ဗျဟု
တ်ကဲ့ကျွန်တော်အမြင်ကပြောမယ်ဆိုတော့နည်းနည်းမဟုတ်တော့တော့လွန်နေလို့ကျွန်တော်မြင်ပါတယ်အဲ့တို့အနေနဲ့အခုလုံနေတဲ့ပုံစံကဘာဒီဘာနဲ့တူနေလဲဆိုတော့ကုလသမဂ္ဂကပြောသမျှကိုဒီလွန်စားနေတဲ့သဘောမျိုးကိုတက်ရောက်နေပါတယ်။တောင်ဆန်းစုကြည်နဲ့တွဲဆုံဆွေးနွေးပြီဆိုပြီးဒုတိယဝန်ကြီးချုပ်ကိုခန့်ထားတဲ့ခိခါလွဲလို့ဟဲ့လားတကယ်တမ်းပြောမယ်ဆိုရင်ကုလသမဂ္ဂကပြောတဲ့ဟာကိုစန့်ချင်တယ်နေတာရှိပါတယ်။ဒါဟာလည်းတကယ်တမ်းပြောမယ်ဆိုရင်ဒီတချို့တချို့သောနိုင်ငံတွေပေါ့လေအထူးသဖြင့်ဒီတရုတ်နိုင်ငံရဲ့ဒီဩဇာတက်ရောက်မှုနဲ့ဒိဋ္ဌိတွေပါတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်နိုင်ငံကဒီကုလသမဂ္ဂလုံခြုံရေးကောင်စီဒီအစည်းအဝေးပတ်ဝန်းကျင်တုန်းကသူပြောခဲ့တဲ့စကားတခုရှိပါတယ်မြန်မာနိုင်ငံဟာအခုချိန်မှာဆိုရင်တော်တော်လေးငြင်းချမ်းနေပါပြီတည်ငြိမ်နေပါပြီအေးချမ်းနေပါပြီဆိုပြီးသူပြောသွားပါတယ်အဲ့ဒီလိုပြောသွားတဲ့အခါမှာသူကဘာကိုပြသွားလဲဆိုတော့ရန်ကုန်မှာလောလောဆယ်အဲ့ဒီချိန်တုန်းကဒီဆန္ဒပြနေတဲ့ကိစ္စတွေငြိမ်သက်သွားလို့ရန်ကုန်မြို့ကြီးငြိမ်သက်သွားပြီးမြန်မာနိုင်ငံကြီးငြိမ်သက်သွားပြီးအေးချမ်းသွားပြီဆိုတဲ့ပုံစံမျိုးနဲ့အဲသူတို့ကဒီတရုတ်ဆိုးရွားပြောခဲ့တာပါအလားတူပဲစစ်ဆိုးရွားကလည်းအခုကြည့်ရတာကတော့ဒီအခုလိုမျိုးခေါင်းဆောင်တွေကိုအကုန်လုံးဖမ်းပြီးတော့ထောင်ချလိုက်မယ်နှစ်ထောင်တန်းနေချလိုက်မယ်သူတို့ဘယ်ရောက်နေမှမသိအောင်လုပ်လိုက်မယ်ဒါတချို့ဆိုရင်လည်းတည်ရင်တည်ပစ်စီဖြစ်စလက်ကလုပ်လိုက်မယ်ဘာပဲဖြစ်ဖြစ်သူတို့တွေခေါင်းမဆောင်နိုင်ဘူးအဲ့ဒါဒီလူလူဆုံရှားမှုတွေဖြစ်ပေါ်မလာဘူးဆိုလို့ရှိရင်ကုလသမဂ္ဂကလည်းမြန်မာနိုင်ငံမှာအေးချမ်းနေပါတယ်တည်ငြိမ်နေပါတယ်ဆိုပြီးတော့လက်ခံရမှာပဲဆိုတဲ့အတွေးမျိုးနဲ့လုပ်နေတဲ့သဘောရှိပါတယ်ဒါမျိုးတွေလုပ်နေတာဟာကျွန်တော်ထင်တယ်ကုလသမဂ္ဂအမြင်ရတော့မှားနေဦးမှာပဲဆိုတော့ဘာပဲဖြစ်ဖြစ်အဲ့ဒီဟာလွန်နာမှတော်တော်ကိုလွန်တယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့ဒီအဖမ်းဆီးကိစ္စနဲ့ပတ်သက်ပြီးတော့ဥစော်ဦးရောဗာမျိုးပြောတင်လဲက
ဟုတ်ကဲ့အခုလိုညင်းညံ့နဲ့အနစ်နာခံပြီးတော့ဆန္ဒပြကြတဲ့သူတွေကိုဖမ်းနေရှိတယ်ဆိုတဲ့ကိစ္စအမှန်တမ်းမှဝန်းနေစရာကောင်းတဲ့ကိစ္စပါအဲဆိုးရည်စရာကောင်းတဲ့ကိစ္စကတော့အခုလိုဖမ်းဆီးတွေများလာပြီးတော့ဒီစစ်အုပ်ချုပ်ရေးပုံတံတားကလည်းပို့ပြီးတော့တင်းကျပ်လာတဲ့အခါမှာဒူရုကလည်းကြီးလန့်စားစားဖြစ်လာတယ်အဲ့တော့ကျွန်တော်ဈေးကွက်စနစ်မှာဆိုရင်တော့ဒူရုကြီးလန့်စားစားဖြစ်ပြီဆိုတော့အဲ့ဈေးကွက်ကပြည့်ကြတယ်နောက်ဆုံးကိန်းကိုရောက်လာတာပဲ။ဒါကြောင့်လဲဆိုတော့လူတွေကလည်းဒီပစ္စည်းတွေကိုလှောင်မယ်။အဲဆေးအုပ်ချုပ်ရေးကလည်းရှိနေတဲ့အခါကျတော့ကုန်ကားတွေကလည်းညဘက်ကိုလာလို့မရဘူး။ကုန်စီစီးဆင်းမှုတွေလည်းပြဿနာကြီးဖြစ်မယ်။ကျွန်တော်ပြောချင်တာကတော့အခုနောက်ပိုင်းမှာဖြစ်လာမယ့်စီးပွားရေးပြဿနာဟာအမတန်မှကြီးပါလိမ့်မယ်။1988နဲ့မတူတဲ့ကိစ္စကကျွန်တော်တို့အရင်တုန်းကဒီမဆလာဆိုရှယ်လစ်စီးပွားရေးစနစ်ဖြစ်တဲ့တည်းကြောင့်မလို့ဘိုဟိုကချုပ်ကန်ထားတာဖြစ်တော့စီးပွားပြတ်တဲ့အခါဆိုးရွားကပြန်ထိန်းလို့ရပါတယ်။ဒါပေမဲ့ဈေးကွက်စနစ်မှာကတော့စီးပွားပြတ်သွားပြီဆိုရင်ဒါပုဂ္ဂလိကကဏ္ဍဒီဖြစ်တဲ့တည်းကြောင့်မလို့ဆိုးရွားကလည်းဝင်ပြီးတော့ကယ်လို့ရချင်မှရမှာပါ။ So General Biogenaro, DCYA, Madama, Jalame, Nita, Shisetepu, Sula, Limedo, General Kamava, Dajamu Dikisha, Miazum, Shishimbi, Lure, Lule, General Tap, your judgment.
General Negaro, the General Muda, Piana, Timia, Leshi, Duru, Joniare, DYA, Cat Care, Pishin, no, DPSI, the Gago, Prison Sunimu, the Yaga, Loni Vare, General. Now, Kuna Bure, Hajin, General San Jatanaria, let Joam and Itali, she is or all.
ဒီပြည်စုံဆွေးနွေးရေးတရက်ဖြစ်ပေါ်ဖို့အတွက်တွန်းအားပေးမှုတွေဟာတမတော်အတွင်းကလည်းတွန်းအားပေးမှုတွေလိုအပ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီမစ္စတာဂမ်ဘာဒီအခုလိုအာဆတ်တခွင့်သွားပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလုပ်ပြီးမြန်မာနိုင်ငံကိုရှေ့လာတဲ့သွားတဲ့အခါကျရင်စစ်အစိုးရနဲ့ဒီမိုကရေစီအင်အားစုတွေအကြမ်းမှာပြည်စုံဆွေးနွေးမှုတွေအ ကိုယ့်ရဲ့ရှုမြင်ပုံသဘောထားတွေကိုတင်ပြပေးခဲ့ကြတဲ့အတွက်ကြောင့်မြန်မာနိုင်ငံအဝေးရောက်ညွှန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂတာဝန်ခံဦးတောင်ထွန်း PME မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမောင်မြင့်နဲ့အမေရိကန်တက္ကသိုလ်စီးပွားရေးပညာရှင်ဦးစောဦးတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေ။တော်တာရှင်ပေါင်းဖေးဖေးအဝေးကွာစမ်းမချမ်းသာကြပါစေခင်ဗျာ။